လက်နက်ကင်ပဏိပခတွေနဲ့ကိုဘက်ကယောဂပေးကြုံနေရတဲ့ရခိုင်ပြည်နယ်မှာကျင်းပဖို့တလကျော်လောက်တာကျန်တော့တဲ့ရွေးကောက်ပွဲလာလာပေါ်ဆွေးနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်တန်နိုင်ပါမြန်မာနိုင်ငံမှာကိုဘက်ကယောဂတကြောပြန်ကူးစက်မှုတွေစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာလက်နက်ကင်ပဏိပခတွေနဲ့ဆက်လက်ဖြစ်ပေါ်နေတာကြောင့်ရွေးကောက်ပွဲတွေကျင်းပနိုင်မယ့်ရှင်နေပေါ်ဆွေးနေကြပ ုံတွေအလုံးကိုစောင့်ကြည့်ကြေခတ်နိုင်မယ့်ရှင်နေမရှိဘူးလို့လည်းရခိုင်ပြည်နယ်ရွေးကောက်ပွဲလေးလာစောင့်ကြည့်ရေးဖွဲ့ဒါရိုက်တာကိုခိုင်ကောင်းဆန်ကပြောပါတယ်
။အဲကျွန်တော်တို့ကတော့မေးရုံအတွက်အပြည့်ကိုစောင့်ကြည့်ရှင်ပဲပဲလို့လည်းကျွန်တော်တို့မှာကဒီဘဏ္ဍာငွေဆိုင်ရာလေးအခက်ကြီးရှိတယ်။အဲနောက်တစ်ခုကအခုဆိုရင်2000ကျော်ဆိုပေမဲ့လို့ကျွန်တော်ထင်တယ်။လာမယ့်ရွေးကောက်ပွဲဟာမေးရုံ2000ကျော်လို့မလုံနိုင်ဘူးပေါ့နော်။ညနေ5-6ညနေလောက်ကဒီကြောက်ကွေးမကျင်းပါနိုင်ဘူးလို့ကျွန်တော်ကတော့ထင်တာပေါ့ကျွန်တော်ရေသုံးပေမုံရဆိုရင်အဲ့တော့ကျွန်တော်တို့ဘက်ကတော့ဒီမေယုံဆောင်ကျေးတဲ့ချိန်မှာဟိုအကုန်လုံးကိုဆောင်ကျေးဖို့ဆိုတာလည်းမဖြစ်နိုင်ဘူးပေါ့နော်အဲ့တော့ကျွန်တော်တို့ကတော့မေယုံ900ကိုတာဂက်ထားပြီးတော့ဆောင်ကျေးပြီဆိုပြီးတော့မှရှင်းရှင်းထားကြတာပေါ့
ရခိုင်ပြည်နယ်မှာပြည်ထောင်2015ရွေးကောက်ပွဲမှာမေယုံ2519ဦးရှိခဲ့ပြီးအခုတချိန်မှာတော့အနည်းငယ်ထပ်တူပြီး2600နီးပါးရှိမယ်လို့လည်းရွေးကောက်ပွဲတာဝန်ရှိသူတွေကပြောပါတယ်။လုံခြုံရေးပြဿနာနဲ့ကာယယောဂကြုံနေရပေမဲ့လည်းရခိုင်ပြည်နယ်မှာမေးဆိုင်တက်ရှင်တွေမေးပေးနိုင်ဖို့အတွက်ကျန်းမာရေးဝန်ကြီးဌာနကညွှန်ကြားချက်နဲ့ဆောင်ရွက်ထားတယ်လို့ရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဒေါ်တင်လိုင်ကပြောပါတယ်
။အစင်းသင်းရတော့ဒါမေးပြီးနိုင်အောင်တော့အကုန်လုံးစီစဉ်ကြည့်ကြတော့ရှိရပါတော့နော်။အဲမေယုံလေးကငကိုလေးကဒီသမတ်ချက်ရှိတယ်နော်သူနေရာတွေဘာနေရာတွေကအကုန်လုံးလူကြီးတွေနဲ့တိုက်ညီအောင်လုပ်ပြီးတော့သမတ်ချက်ကရှိပြီးသားပဲအဲ့တော့ဒါဒီတောင်လူရေကဝေကော်မရှင်ကညီပြီးတော့ဒီအဲဘယ်မျိုးနယ်မှာတော့အဲလုံးမယ်မလုပ်ဘူးဆိုတာတွေကကြတော့ဒီသူတို့ကြီးညာမှာပေါ့နော်ဒါကတော့ဟိုအော်တိုဘာလကုန်ပိုင်းလောက်မှာကြီးညာနိုင်တယ်လို့ထင်တယ်နော်
ရခိုင်ပြည်နယ်မှာတိုက်ပွဲတွေကြောင့်နေရာဆုံးခွာနေရသူတွေလည်းအများပြားရှိနေကြကြောင်းတချို့ကျေးရွာတွေမှာမေးပေးနိုင်ဖို့အတွက်ခက်ခဲရနေလေကြုံနေရပါတယ်။ရခိုင်ပြည်နယ်ရွေးကောက်ပွဲလေးတာစောင့်ကြည့်ရေးအဖွဲ့ကတော့အငင်းပွားစရာအခြေအနေတွေပေါ်ပေါက်နိုင်တဲ့မေးစင်တဲ့နေနေတွေကိုအဓိကအာရုံစိုက်ဖို့ပြင်ဆင်ထားတယ်လို့ကိုခိုင်ကောင်းဆန်ကပြောပါတယ်
။အဲအငင်းပွားနိုင်တဲ့ area ဆိုတဲ့နေရာမှာအဥပမာပေါ့အဲလိုနေရာမျိုးဆိုရင်အငင်းပွားနိုင်တဲ့ area လို့ဟိုကျွန်တော်အနေနဲ့သုံးသပ်မိတာပေါ့။ဘာကြောင့်လဲဆိုတော့ဒီအဲကြတော့ဒီကျန်းခိုင်လေးကလေးရှိတယ်နောက်တက်နေပြေလေးဖြစ်တယ်ပေါ့လေအဲ့တော့ဒီနောက်တစ်ခါဒီဒီခါကြီးတောက်ဖက်ပိုက်ပေါ့အဲ့လိုမျိုး area ဖြစ်တယ်အဲ့လိုမျိုး area မျိုးတွေမှာဟိုအရင်ပေါ်နိုင်တယ်နောက်မောက်တော့လို area မျိုးဒါအရင်ပေါ်နိုင်တဲ့ area မျိုးပေါ့မောက်တော့ပြီးတော့ဟိုမျိုးတွေစုတွေလေးရှိတယ်တခြားကဒီမြေပြက်ကခွင့်ရှိတဲ့နိုင်ငံသားတွေလေးရှိတဲ့ area တွေအဲနောက်ပြီးတော့ဟိုအငင်းပေါ်တဲ့နေရာကတော်တော်များနိုင်တာပေါ့ဒီတစ်ခေါက်မှာတော့ဟိုပါတီကြီးကနေအမဲမဖြစ်လို့သတိပုဂ္ဂလလုံးတော်တဲ့ဟိုအမဲအဲလောက်တွေလေးအားရှိတဲ့ area မျိုးဆိုဒါမျိုးနေရာတွေကအငင်းပေါ်နိုင်တဲ့ area တွေဖြစ်နေနေတာနိုင်တာပေါ့
ကျမ်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရရခိုင်ပြည်နယ်မှာကိုဘဲယောဂါကူးဆက်ခံရသူ955ယောက်ရှိနေပြီရန်ကုန်တိုင်းဒေသကြီးပြီးရင်ဒုတိယအများဆုံးလေးဖြစ်ပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတင်ပြပို့ထားပါတယ်